နိုင်ဂျီးရီးယားနိုင်ငံမှာအခြေစိုက်တဲ့ဘိုကိုဟာရမ်စစ်သွေးကြွအဖွဲ့ဟာအာဖရိကတိုက်အလဲပိုင်းနဲ့အနောက်ပိုင်းအတွက်ချင်းချောက်မှုအန္တရာယ်ဖြစ်လာနေပြီပြီးတော့ဒီအဖွဲ့ကိုချေမှုန်းဖို့အတွက်အလုံးစုံပါဝင်တဲ့အစီအစဉ်တစ်ခုကိုချမှတ်ရမယ်လို့ပြင်သစ်သမ္မတဖန်ဆွာဟော်လွန်ကပြောလိုက်ပါတယ်နိုင်ဂျီးရီးယားနဲ့နိုင်ဂျီးရီးယားရဲ့အိမ်နီးချင်းနိုင်ငံတွေကသမ္မတတွေတက်ရောက်ကြတဲ့ဆွေးနွေးပွဲကိုပဲရစ်မြို့တော်မှာစနေနေ့ကကျင်းပအပြီးသတင်းစာရှင်းလင်းပွဲမှာပြင်သစ်သမ္မတကအခုလိုပြောကြားခဲ့တာဖြစ်ပါတယ်ဘိုကိုဟာရမ်အဖွဲ့ကနိုင်ဂျီးရီးယားကျောင်းသူမိန်းကလေး300နီးပါးကိုဖမ်းဆီးပြန်ပေးဆွဲထားချိန်မှာပဲအခုလိုပြင်သစ်မှာဆွေးနွေးပွဲကိုကျင်းပခဲ့တာပါဘိုကိုဟာရမ်အဖွဲ့ဟာအယ်ကာအီဒါနဲ့ဆက်နွယ်နေတဲ့အဖွဲ့ဖြစ်တယ်လို့ပြင်သစ်သမ္မတကပြောကြားခဲ့ပြီးတော့သတင်းအချက်အလက်တွေကိုဖလှယ်ဖို့ပူးပေါင်းဆောင်ရွက်ကြဖို့အတွက်အာဖရိကခေါင်းဆောင်တွေအနေနဲ့ပြည့်စုံတဲ့အစီအစဉ်တစ်ခုလုပ်ရမယ်လို့ပြောကြားခဲ့ပါတယ်။နိုင်ဂျီးရီးယားသမ္မတ Goodluck Jonathan ကလည်းဘိုကိုဟာရမ်စစ်သွေးကြွအဖွဲ့ဟာနိုင်ငံတွင်းကပဲအကြမ်းဖက်အဖွဲ့တစ်ခုမဟုတ်တော့ပဲအနောက်အာဖရိကရဲ့ Al-Qaeda အဖွဲ့တစ်ခုအနေနဲ့လှုပ်ရှားနေတယ်လို့ပြောကြားသွားပါတယ်။ပျောက်ဆုံးနေစေကျောင်းသူမိန်းကလေးတွေကိုပြန်ရှာတွေ့နိုင်ဖို့အတွက်နိုင်ဂျီးရီးယားအစိုးရကတနိဌန်ချထားပြီးတော့မိန်းကလေးတွေဖမ်းဆီးခေါ်ဆောင်ခံသွားရတဲ့နိုင်ဂျီးရီးယားမြောက်ပိုင်းမှာတိုက်အင်အား2000ချထားတယ်လို့ဆိုခဲ့ပါတယ်။အခုလိုမျိုးအာဖရိကတိုက်ခေါင်းဆောင်တချို့ပြင်သစ်နိုင်ငံမှာဆွေးနွေးမှုမဆခင်နိုင်ပိုင်းအလိုမှာပဲနိုင်ဂျီးရီးယားနဲ့နယ်ဇန်နာကကင်မရွန်းနိုင်ငံနဲ့မှဘိုကိုဟာရမ်စစ်သွေးကြွတွေတိုက်ခိုက်ခဲ့ပါတယ်။ဝါဇာမျိုးကတရုတ်အင်ဂျင်နီယာကုမ္ပဏီရဲ့စခန်းတစ်ခုကိုတိုက်ခိုက်ခဲ့တာမှတယောက်တေဆုံးခဲ့ပါတယ်။တရုတ်အလုပ်သမား10ယောက်လည်းပျောက်ဆုံးနေပြီးတော့စစ်သွေးကြွတွေပြန်ပေးဆွဲသွားတယ်လို့ယုံကြည်ရပါတယ်ရှင်။